မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကအခုတည်ပြီးခဲ့တဲ့လက်ဗရောင်းပဋိပက္ခနဲ့ပတ်သက်ပြီးတော့သူတို့စုံစမ်းစစ်ဆေးမှုတွေကိုသတင်းထုတ်ပြန်ပါတယ်ရှင်။ဒီထုတ်ပြန်ချက်ထဲမှာပေါ့လေဒီအဓိကဖြစ်ရတာကတော့ဒီရဲတပ်ဖွဲ့ဝင်တွေကဒီလုံခြုံရေးစည်းကမ်းချက်တွေနဲ့အညီဆောင်ရွက်ခြင်းမရှိဘူးပေါ့နော်ဆရာ။ဒါကြောင့်မို့လို့မလိုလားအပ်တဲ့ထိခိုက်ဒဏ်ရာရမှုတွေဖြစ်တယ်ဆိုပြီးတော့သုံးသပ်တာတော့တွေ့ရပါတယ်။ဟိုဆရာအနေနဲ့ရောဒီပုံမှာဘယ်လိုမြင်ပါလဲရှင်။ဒီဖြစ်စဉ်ပုံမှာရောဆရာဘယ်လိုများသုံးသပ်ပါလဲရှင်
။ကျွန်တော်အနေနဲ့ပြောချင်တာကနိုင်ငံတော်သမ္မတကြီးဦးသိန်းစိန်ဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကသူ့ရဲ့ထားဆောင်ရမယ့်အဓိကတာဝန်ကဒီလိုနဖူးတဲ့တဲ့မှအောင်ရဲတွေကပြစ်တဲ့ကိစ္စဟာလူ့အခွင့်အရေးကိုချိုးပေါက်တယ်မချိုးပေါက်ဘူးဆိုတော့ရှင်းရှင်းလင်းလင်းသူကသုံးဖြတ်ပေးရမယ်။အဲ့ဒီလိုမဆုံးဖြတ်ပဲနဲ့ဟိုစီကန်းကျက်နဲ့မညီဘူးဒီစီကန်းကျက်နဲ့မညီဘူးဆိုပြီးတော့ဥပဒေပိုင်းကိုကျော်လွန်ပြီးတော့ဥပဒေပိုင်းကိုမျက်ွယ်ပြုပြီးတော့စီကန်းပိုင်းကိုထောက်ပြနေတာဟာဖွဲ့စည်းပေးထားတဲ့လူ့အခွင့်အရေးတာဝန်ကိုပြည့်ဝစွာထမ်းဆောင်ရမှာရောက်တဲ့အတွက်ကျွန်တော်တို့အနေနဲ့ကတော့ဒါလည်းမခံနိုင်ဘူးလူ့အခွင့်အရေးကော်မရှင်ဒီလူ့အခွင့်အရေးကိုချိုးပေါက်တယ်မချိုးပေါက်ဘူးသူကပြက်ပြက်သားသားဆုံးဖြတ်ပေးရမယ်ကြီးညာပေးရမယ်အပြစ်ရှိတဲ့လူတွေကိုအကာအကွယ်ပြုရရောက်တဲ့သဘောမျိုးမဆုံးဖြတ်သင့်ဘူးအစိမ်းကသာမဆုံးဖြတ်သင့်ဘူးနောက်နံပါတ်2ချက်ကဘယ်သူဘယ်ဝါလူပုဂ္ဂိုလ်ကဘယ်လိုပြစ်မှုကိုကျူးလွန်နေတဲ့အတွက်လူခွေကိုချိုးပေါက်တယ်ဆိုတာကိုပြက်ပြက်သားသားပြောရမယ်အခုတော့ဒီနင်းနာတဲ့လူကပဲဥဆန်ရှားငါပြီးလူတော်သမားကိုလိုက်ရှာမလို့ဖြစ်နေတယ်ဒီဒါမျိုးအစီကံစားကတော့အစီကံစားမဟုတ်ဘူးဗျလက်ပေါင်းတော်အရေးကြီးတဲ့ပတ်သက်ရင်ပြက်သားတဲ့ဆုံးဖြတ်ချက်နဲ့ညွန်ပြချက်မရှိသေးဘူးတော့နောက်ထပ်လည်းအချင်းပွားမှုတွေများမှုတွေနဲ့တွဲထွက်တန်ရိုးတွေဖြစ်နေဥမာကိုအလွန်စိုးရိမ်မိတယ်
ဟုတ်ကဲ့ဒီလက်ဗရောင်းဒေတာမှာပေါ့ဗောနော်အခုလိုဒီအကြမ်းဖက်မှုတွေကဖြစ်တာနှစ်ခါရှိပြီလို့ပြောလို့ရမှာပေါ့နော်ဆရာဒီလိုအကြမ်းဖက်မှုကြီးတွေဟိုတန်ဃာတော်တွေနဲ့တစ်ခါအခုတစ်ခါဆိုတော့လေဆရာဆိုတော့ရဲတပ်ဖွဲ့ကအခုလိုပေါ့နော်လက်နဲ့ကင်ပြီးတော့ဒီလိုဖြိုခွဲတာတွေကိုဆရာပြောသလိုလူခွင့်ရေးရှူတော့ကနေပြီးတော့ဘယ်လိုမျိုးအေးအေးယူတင်တယ်လို့ဆရာပြောနိုင်မလဲရှင
်ကျွန်တော်တို့ပြောနေတဲ့လူခွင့်ရေးဆိုတာတရားဥပဒေပါပြဋ္ဌာန်းချက်ကိုပြည်သူတွေခံစား권ရရေးရအဓိကအပြင်လူခွင့်ရေးပဲအဲ့တော့လူတယောက်ကိုအသက်သေစေတဲ့အထိနဖူးတဲ့တဲ့မှောင်ဖြစ်တယ်ဆိုတဲ့ကိစ္စဟာတရားဥပဒေရတားမြစ်ထားတဲ့အခွင့်အရေးကိုဆုံးရှုံးရရောက်အောင်လုပ်တဲ့ကိစ္စဖြစ်လို့ဒါတော့ဖြင့်လူသားမှုဖြစ်တယ်ဒါကတော့ဖြင့်တမင်သက်သက်သေစေလိုတဲ့ရည်ချင်းနဲ့ဖြစ်တယ်ဆိုတာကိုကွက်ကွက်ကွင်းကွင်းအစီအကံသာမှာထုတ်ပြန်ပေးရမယ်။နောက်အလိုအရေးကြီးတဲ့အချက်ကအဲ့ဒီနေရာမှာကျွန်တော်တို့ရုံမြင်ဓာတ်ပုံတွေအရတရုတ်ဝမ်ပေါင်ကုမ္ပဏီကလုံခြုံရေးဆိုတဲ့ပုံကိုယ်တွေက security ဆိုတဲ့စိုင်းဘုတ်တွေကင်ပြီးတော့လုံဆောင်တဲ့ကိစ္စဟာဝေဖန်တာမတွေ့ဘူး။ဘာကြောင့်လဲ။ကျွန်တော်တို့ကမေးခွန်းနေဖြစ်လာပြီ။အဲ့တော့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုနဲ့ပတ်သက်ရင်နိုင်ငံတော်သမ္မတကြီးကပြင်ပကလွတ်လပ်တဲ့ဥပဒေပညာရှင်တွေပါတဲ့အဖွဲ့နဲ့လွတ်တော်ကိုယ်စားလှယ်တွေပါတဲ့အဖွဲ့တို့ပေါင်းစပ်ပြီးတော့အပြည့်အမှန်ကိုထုတ်နိုင်တဲ့နောင်ခါပြဿနာဓမ္မပွားစီမဲ့အစီအကံမျိုးဖြစ်ပေါ်အောင်လုပ်ဖို့လိုတယ်။အခုတော့ကျွန်တော်တို့ကဘယ်သူ့ကိုတရားစွဲရမှာလဲ။တောက်ကွက်ကွေမရှိဘူးတပတ်ကလည်းမျိုးနဲ့ဥပဒေအရာရှိရနေပြီးတော့စုံစမ်းရေးအဖွဲ့တွေဖွဲ့ပြီးလုပ်နေတဲ့အတွက်ဒီမှုကိုပိတ်သိမ်းသင့်ပါတယ်ဆိုအကြံပြုတာမျိုးတွေဒါတွေကဘက်လိုက်မှုတွေပဲသိဆုံးသူရဲ့မိသားစုနဲ့သူ့ရဲ့အတိုင်းဝိုင်းကိုကျေနပ်အောင်ဆောင်ရွက်ပေးရမရောက်တဲ့ပြင်ပို့ပြီးတော့ဆိုးလာတယ
်ဟုတ်ကဲ့ဒီပြည်ပခအတွင်းမှာသိဆုံးခဲ့တဲ့ဒေါခင်ဝင်းနဲ့ရဲ့အမှုနဲ့ပတ်သက်ပြီးတော့ဒီလုံလောဆယ်မှာပေါ့နော်ဒီစုံစမ်းတွေ့ရှိချက်တွေမသိရသေးတဲ့အတွက်ပေါ့နော်ဒီအမှုကိုဖွင့်ခွင့်မပေးဘူးလို့လည်းသိရတယ်ဆရာဒီပေါ်မှာရောဘယ်လိုမြင်ပါလဲရှင်
အဲ့ဒါကလေမြန်မာနိုင်ငံမြို့သားလူ့ခွင့်ရေးကော်မရှင်ကစုံစမ်းစစ်ဆေးတဲ့ကိစ္စ၊ဒကိုင်းတိုင်းဒေသကြီးအစိုးရဘက်ကစုံစမ်းစစ်ဆေးတဲ့ကိစ္စကတပိုင်းကျွန်တော်တို့ဒီမှာတရားဥပဒေကြောင်းအရစောင့်ရက်တဲ့အပိုင်းကတပိုင်းဗျအပိုင်းတပိုင်းနဲ့တပိုင်းကိုရောထွေးရှက်တင်လုပ်ပြီးတော့ဖုံးအုပ်လိုက်တဲ့သဘောမျိုးဖြစ်နေတယ်။ဒါဒီလိုမဖြစ်သင့်ဘူးလေ။တရားဥပဒေလမ်းကြောင်းအရစောင့်ရက်တာကိုမြို့နယ်ဥပဒေအရရှိရဘာဖြစ်လို့အကြံပေးရတာလဲ။ဒီလိုပေးတဲ့အကြံဉာဏ်မျိုးကိုခိုင်ဥရိယုံကမပယ်ပြက်ဘူးလားအတီးပြုတ်သလားဖွဲ့စည်းပုံအခြေခံဥရိပုံမှန်19ကကြီးရလွတ်လပ်စွာတရားစီရင်ရေးကိုအုပ်ချုပ်ရေးကနေလွှမ်းမိုးလိုက်တယ်ဆိုတာပေါ်သွားပြီဗျအဲ့တော့ဒါမှဖြစ်တဲ့ကိစ္စ
ဟုတ်ကဲ့ဆရာဥရဖတ်ဆန်းအောင်ကျေးဇူးတင်ပါတယ်ရှင်
ခုလိုပြည်သူတို့မင်းမျက်နှာတို့အထူးကျေးဇူးတင်ပါတယ်